အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ဗလီတစ်ခုမှာတင်းလာနေကအသေးကံဘုံခွဲတိုက်ခိုက်မှုကြောင့်33ယောက်ထပ်မံတည်ဆုံပြီးတော့အများပြားဒဏ်ရာရသွားပါတယ်လူတွေပြည့်နေတဲ့ဘကီယာအိုလမ်ဗလီမှာဘာသာရေးအခမ်းအနားကျင်းပနေတော့အသေးကံဘုံခွဲသမားကဝင်ရောက်လာခဲ့ပြီးတော့လူတွေကြားရောက်တဲ့အချိန်မှာသူ့ရဲ့ကိုမောင်ပါလာတဲ့ဘုံကိုခွဲလိုက်တာဖြစ်ပါတယ်ပြင်းထန်တဲ့ဘုံပေါက်ကွဲမှုကြောင့်လူ90ကျော်လဲဒဏ်ရာရသွားပြီးတော့တည်ဆုံဒဏ်ရာရသားသူတွေအားလုံးဟာအရသားတွေဖြစ်တယ်လို့ကဘူးမြို့ရဲ့ပြည်မှုဆိုင်ရာမှုခွင့်စစ်ဆေးရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာရိုဒွန်အိုဘိုင်ဒီကပြောပါတယ်အာဖဂန်သမ္မတအက်ရှ်ရဖ်ဂါနီကတော့ဒါဟာအာဖဂန်နိုင်ငံကလူမျိုးစုတွေကိုတွေးကြွအောင်ရည်ရွယ်တဲ့ရန်သူတွေရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်အစိုးရအဖွဲ့အကြီးကအဗ်ဒူလာကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဘာသာရေးအရထုတ်မြတ်ထားရနေရာမှာကလေးတွေအပါဝင်အပြစ်မရှိတဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောလိုက်ပါတယ်ဒါပြင်ဒါဟာစစ်ရာဇဝမှုဖြစ်တယ်လို့အစ္စလမ်ဘာသာကိုစန့်ကျင်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူးတာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုဟာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးလို့ပြောကြလိုက်ပြီးတော့အဲ့ဒီသတင်းထုတ်ပြန်ချက်အတူကိုသူကသတင်းတောက်တွေကိုပေးပို့ခဲ့ပါတယ် AI နိုင်ငံကလူခွင့်အဖွဲ့ကြီးကလည်းဒီလောက်ရဟာအရသားတွေအပေါ်မှာတမင်တကာရွေချက်ရှိရှိနဲ့လှုပ်ခဲတဲ့စိုးရတဲ့လောက်ရဖြစ်ပြီးတော့အာနာပိုင်းနေအနေနဲ့အသေးစားစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ